ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေနောက်ကျောင်းပြန်လည်နိုင်သေးသလားဆိုတာဟာတက်ဆိုင်တဲ့နှစ်ဖက်စလုံးပေါ်မှာမူတည်နေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။သမ္မတဦးသိန်းစိန်ကလည်းမြန်မာနိုင်ငံဟာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစီကူးပြောင်းနေတဲ့တမိုင်းမှာအရေးကြီးတဲ့အချိန်ကာလတစ်ခုမှာရောက်နေတယ်လို့ပြောပါတယ်။အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကနေပြည်တော်ကနေပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမြို့တော်နေပြည်တော်မှာတုံ့ပြန်ကြာကျင်းပနေတဲ့2013ခုနှစ်ဆေးရဆဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်တွင်သမ္မတဦးသိန်းစိန်ကဒေါအောင်ဆန်းစုကြည်ကိုဟောမြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေနဲ့ပတ်သက်လို့အသေးအမှတ်ချက်ပြီးပြောဆိုခဲ့ကြတာပ
ါ You come to Myanmar at a pivotal moment in our history We are working hard to move from military rule to democracy
မြန်မာနိုင်ငံရဲ့ဒီကနေ့ကမ္ဘာစီးပွားရေးလို့မြန်မာနိုင်ငံဆီရောက်လာကြတာပါကျွန်တော်တို့ကစစ်ပဲအုပ်ချုပ်ရေးကနေဒီမိုကရေစီစီကူးပြောင်းမှုအပြင်းထန်ကြိုးစားလုပ်ဆောင်နေပါတယ်။1948ခုနှစ်မှာလွတ်လပ်ရေးကြပြီးခဲ့ကဒီနိုင်ငံကိုဒုက္ခပင်လယ်ဝေစီခဲ့တဲ့ရနက်ကန်ပြည်ပခမျိုးစုံကိုဆုံးသက်ဖို့ကြိုးစားနေပါတယ်။စီးပွားရေးကိုလည်းဘဟုထုတ်ကန်တဲ့စီးပွားရေးကနေလွတ်လပ်တဲ့ရေကွက်ပေါ်မှာအခြေခံတဲ့စီးပွားရေးစနစ်စီကူးပြောင်းမှုလုပ်ဆောင်နေပါတယ်။ဒီလိုလုပ်ဆောင်နေတဲ့နေရာမှာအောင်မြင်မှုရဖို့အတွက်နိုင်ငံသားချင်းညှို့နှံမှုတွေကအရေးကြီးပါတယ်လို့သမ္မတဦးသိန်းစိန်ကစတာဗရီနီနေ့လယ်ပိုင်းမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ဖွံ့ဖွဲအခမ်းအနားတွင်ပြောသွားပါတယ်ဒီမနက်ကနေပတ်သက်ရင်လူအများအဓိကသိကျင်ကြတဲ့မျိုးကွန်ကလက်ရှိအခြေအနေတွေကနေနောက်ကျောင်းပြန်လည်နိုင်သေးသလားဆိုတဲ့မျိုးကွန်ဖြစ်တာနဲ့ညီစာတာပရိမိကပဲလုတ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုကိုလည်းဒီမျိုးကွန်နဲ့ပဲဆောက်ဖွင့်ခဲ့ပါတယ်ဒီပေါ်မှာဒေါက်ဆန်းစုကြည်ရှုမြင်ပုံနဲ့သူ့ရဲ့အဖြေကဒီလိုမျိုးစင်ကနောက်ပြန်တဲ့နိုင်ငံလားဆိုတာဟာနှစ်ဖက်စလုံးကလူတွေရဲ့စိတ်တော်တော်ခံယူချက်ကိုပြောင်းနိုင်သလားဆိုတဲ့ပုံမှာမူတည်ပါတယ်နိုင်ငံရဲ့လူများစုကဒီလိုငန်းစဉ်ကိုရှေ့ဆက်သွားဖို့ခိုင်မာတဲ့တန်ဋိဌာန်ရှိမှုပေါ်မှာလည်းမူတည်ပါတယ်။ဒါကြောင့်ဒီကိစ္စဟာကျမတို့ရဲ့တန်ဋိဌာန်နဲ့ခိုင်မာမှုတွေပေါ်မှာမူတည်နေပါတယ်။စိတ်တော်ရခံယူချက်တွေကိုပြောင်းလဲနိုင်မှုပေါ်မှာမူတည်နေပါတယ်။ဒါဟာလွဲကူတာတော့မဟုတ်ပါဘူး။ဒါပေမဲ့ကျမတို့လုံနိုင်မယ်ဆိုတာကျမယုံကြည်ပါတယ်လို့ဒေါက်ဆာစုကြည်ကပြောသွားပါတယ်။ဒီကိစ္စတောင်လေးကော်ပိုရေးရှင်း PTC ရဲ့ World Debate ဆွေးနွေးကြံအစီအစဉ်မှာမြန်မာ What Future ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြခြင်းတွင်ဒေါက်ဆာစုကြည်ကလည်းပြောသွားတာပါအဲ့ဒီဆွေးနွေးပွဲမှာဒေါက်ဆာစုကြည်နဲ့အတူပါဝင်ဆွေးနွေးခဲ့တဲ့ဤတော်စုရုံးဝင်ကြီးတူဖြစ်သူဦးစိုးသိန်းကတော့နောက်ဆုံးပြန်လည်နိုင်သေးသလားဆိုတဲ့မေးခွန်းကိုအခုလိုချင်းကပ်ဖြေဆိုပါတယ
် Those day we are the first step now we move active responsible memberships of the international
ရင်ကာလတွေတုန်းကကျွန်တော်တို့ဟာကြာဆုံးနေတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်အခုကျွန်တော်တို့ဟာနိုင်ငံတကာအတိုင်းအဝန်းမှာတက်ကြွပြီးတာဝန်တည်တဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ရှေ့ဆက်သွားနေပါတယ်နောက်တစ်ချက်ကတော့ကျွန်တော်ရဲ့လေးစားရတဲ့အမကြီးလိုခဲ့တဲ့20ကပြောခဲ့တယ်လို့ပါပဲ။ကြောက်ရွံ့ခြင်းကကင်းလို့ပေါ့ပါ။အခုဆိုရင်ကျွန်တော်တို့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်တွေရှိနေပါပြီ။ဒါပြင်တင်းစားလွတ်လပ်ခွင့်ရှိနေပါပြီ။ဒါကြောင့်ဒါဟာကြောင်းပြန်လှန်ကြောင်းလဲတက်လို့မရနိုင်ပါဘူးလို့သမ္မတရုံးဝန်ကြီးတူဖြစ်သူဦးစိုးသိန်းကလည်းပြောသွားပါတယ်။အဲ့ဒီဆွေးနွေးချက်ဟာကမ္ဘာစီးပွားရေးဖိုရမ်ရဲ့စတာဗရီနီဆွေးနွေးပွဲတွေထဲမှာလူအများဆုံးစိတ်ဝင်စားတဲ့ပွဲတစ်ပွဲဖြစ်ပေါ်ရှိပါတယ်။ဒီဖိုရမ်တစ်ခုလုံးမှာလူ1000ကျော်တက်တယ်လို့စီစဉ်သူတွေကပြောတဲ့အထက်လူ400ကျော်အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်။မြန်မာအစိုးရအဖွဲ့တာဝန်ရှိသူတွေကဆိုရင်ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းကိုလည်းတက်ရောက်တာတွေ့ရတယ်လို့ဤသူတို့ဥက္ကဋ္ဌသူတော်ဦးရှိမန်းလည်းတက်ရောက်ပါတယ်။ဆွေးနွေးပွဲပြင်ဒေါက်တာစုကြည်ကို2015ခုနှစ်ရောက်ရင်သမ္မတအဖြစ်အရွေးခံမခန်းဆိုတော့လည်းပတ်သက်လို့မိရနာမှာသူ့အနေနဲ့သမ္မတအဖြစ်အရွေးခံလို့တဲ့အကြောင်းနဲ့အဲ့ဒီအခြေအနေရောက်ဖို့ဆိုရင်အခြေခံဥပဒေကိုပြင်ဆင်ရမယ်အကြောင်းပြန်ဖြေခဲ့ပါတယ်။ဒီမနက်ကနေ့အချိန်ကြီးရရကိုထင်ရပေါ်နေစေတဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးခဲ့ကြတာမှာနောက်ဆုံးပြန်လည်နိုင်သေးသလားဆိုတဲ့မျိုးကွန်းနဲ့အတူတင်းစာလွတ်လပ်ခွင့်စစ်ဖက်ရဲ့အခန်းကဏ္ဍအခြေခံဥပဒေပြင်ပြောင်းလဲခြင်းမျိုးသားပြန်လည်ပြည့်ညက်ရေးနဲ့နိုင်ငံရေးအကျဉ်းသားလူနည်းစုအခွင့်အရေးကာကွယ်ရေးနဲ့နိုင်ငံသားဖြစ်မှုတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးစသည်အပြင်ပေါ်ဝင်ပါတယ်ဒီမနက်ကရဲ့လာမယ့်အနာဂတ်ပေါ်အစိုးမြင်သလားအကောင်းမြင်သလားဆိုတာကိုထင်တိုင်းဆွေးနွေးသူကဆွေးနွေးပွဲအစုံမင်းမြန်တွေမှာတော့အစိုးမြင်သူမရှိသလောက်ဖြစ်ပြီးအမှားတွေမှာရှိနေပြီးအများစုကအကောင်းမြင်တယ်လို့ဖြေဆိုခဲ့ကြပါတယ်ခင်ဗျာ